စစ်တွေမျိုးတာပိုင်းကယ်ဆယ်ရေးစခန်းကမွတ်စလင်တချို့နဲ့ဒေသခံတချို့ကြားပြိပက္ခဖြစ်ပွားပြီးတဲ့နောက်အခုခါမှာစစ်တွေမျိုးအခြေအနေတည်ငြိမ်နေတယ်လို့ဒေသလုံခြုံရေးရဲတပ်ဖွဲ့ကပြောပါတယ်အခုလိုပြိပက္ခမျိုးမပေါ်ပေါက်အောင်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီသက်ဆိုင်သူတွေအနေနဲ့လိုက်နာနေထိုင်ဖို့လည်းဒေသခံတွေကဆန္ဒရှိနေကြတာပါစစ်တွေမျိုးရဲ့နောက်ဆုံးအခြေအနေကိုတော့ကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ဇလိုင်းကလေးရနေ့ကစစ်တွေမျိုးဒါပိုင်းကယ်ဆယ်ရေးစခန်းကမွတ်စလင်တချို့နဲ့ဒေသခံတချို့ကြားဖြစ်ပွားခဲ့တဲ့ပြိပခါကြောင့်လူတဦးသေဆုံးပြီးတဲ့နောက်အခုခါမှာစစ်တွေမျိုးရဲ့အခြေအနေဟာတည်ငြိမ်နေတယ်လို့စစ်တွေခံရင်းမှုဝန်ထောင်ကပြောပါတယ်
ဟုတ်ကဲ့စစ်တွေမျိုးကတော့ပုံမှန်တိုင်းပါပဲများဘာမှပြဿနာမရှိပါဘူးအေးအေးညံ့နဲ့သွားလာလှုပ်ရှားပြီးတော့ကျွန်တော်လူညုံရေးတပ်ဖွဲ့တွေကလည်းအပြည့်တောင်းယူဆောင်ရွက်ပေးနေပါတယ်များ
ဒါပိုင်းစခန်းကမွတ်စလင်၁၀ဦးဟာစစ်တွေမျိုးတရားရုံးမှာတက်တည်ထွက်ဆိုဖို့ကားတစ်စီးနဲ့လာရောက်စဉ်အဲ့ဒီကားနောက်ကနေဦးလာမြင့်အပါဝင်မွတ်စလင်၇ဦးဟာတီးကြကားတစ်စီးနဲ့လိုက်လာခဲ့တာပါအဲ့ဒီနောက်မှာတော့တီးကြခွဲထွက်ပြီးအဆောင်အရှောင်းရဲလုံခြုံရေးတဦးနဲ့အတူရောင်နီဦးစစ်ကမ်းကိုတွားရောက်စဉ်မှာဒေသခံတချို့နဲ့ပြိပခဖြစ်ပွားပြီးဒါပိုင်းစခန်းကအသက်၅၅နှစ်အရွယ်ဦးမောင်နုတည်ဆုံးခဲ့တယ်လို့သူနဲ့အတူလိုက်ပါလာခဲ့တဲ့၆ဦးနဲ့တန်ရာရခဲ့ပါတယ်အဲ့ဒီပြိပခဖြစ်စဉ်ကိုတော့ရဲမှူးဝန်ထောင်ကအခုလိုရှင်းပြပါတယ်
ဟုတ်ပဲမယ်ဆိုပြီးတော့ကြတော့ရေခိုင်သားတယောက်ကစမ်းခေါ်လို့အဲ့မှာမျိုးရဲရောက်တော့မျိုးရဲကရေစကန်တစ်ခုအကူကြီးတောင်းပြီးတော့အာရေခိုင်သားခေါ်တယ်ဆိုပြီးတော့အဲ့ဒီကတောင်းရှိတဲ့သူမဟုတ်ဘဲနဲ့တယောက်ကလားဟိုလက်လွတ်စပဲထည့်ပြီးလို့ဒီလိုကြီးဖြစ်သွားတာ
ပါပြိပခဖြစ်ပွားရမှာပါဝင်တဲ့ဒါဝင်စကန်ကမွတ်စလင်တွေအနေနဲ့တီးကြကားတစ်စီးနဲ့ထွက်ခွာလာရမှာသဆိုင်ရာတာဝန်ရှိသူတွေအနေနဲ့အပြေမထွက်ဖို့တားဆီးကြမျိုးရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီလည်းဒါပိုင်းဒုက္ခသည်စခန်းကိုမကြသေးခင်ငါးမှသွားရောက်ခဲ့ပြီးဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာခဲ့ပါသေးတယ်။ဒါပိုင်းစခန်းကမွတ်စလင်တွေအနေနဲ့လွတ်လပ်စွာသွားလာခြင်းရှိပေမဲ့ပြိပခဖြစ်ပွားနိုင်တဲ့အနေအထားကိုရှောင်ရှားဖို့လူလာနေပါတယ်။စစ်တွေမြို့ကန်ဦးတန်းထွန်းက
သူတို့အချင်းချင်းအဲ့ဒီဘင်္ဂလီဒုက္ခသည်စခန်းတွေမှာရှိတဲ့ရွာတွေကိုသူတို့လွတ်လပ်စွာသွားလာခြင်းရှိတယ်လေ။သူတို့အချင်းလွတ်လပ်စွာသွားလာခြင်းရှိတယ်။ဒါပေမဲ့စစ်တွေမြို့ပေါ်ကိုလာဖို့ကြံရတော့သူတို့ရဲ့လုံခြုံရေးအတွက်ပဲရဲတွေကလွဲရင်စောင့်ကြပြရတာရှိတယ်။ဒီနေ့ကတော့ပြောတာတော့ဒီဘင်္ဂလီတွေမသွားသင့်တဲ့နေရာကိုသွားခွင့်မရှိတဲ့နေရာကိုသွားရတဲ့ချက်ရယ်။နောက်ချက်ကသွားခွင့်မရှိတဲ့နေရာအထိကိုအဆောင်လျှောက်လိုက်ပြီးတဲ့ဟိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတော့အပြစ်ပြောကြတာပေါ့လေ။
အခုခါမှာတော့တခြားဒေသတွေကိုပြိပခါကူးဆက်ပြန်ပွားတာမျိုးမရှိအောင်စစ်တွေမျိုးမှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးဒီဖြစ်စဉ်အသေးစိတ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့ပြည်မှုကျွလွန်သူတွေကိုဖမ်းဆီးပြီးအရေးယူဖို့ဆောင်ရွက်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။